အမေရိကန်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရက်တံမတော့အစိုးရယာယီအတုံးစစ်ကိုတောက်ကြနေညမတိုင်ခင်လွှတ်တော်ကအတီးပြုတ်ပေးဖို့လိုအပ်ပြီးလွှတ်တော်မှတ်တွေဆုံးဖြတ်ရမယ့်အချိန်ကတိတ်နေကနေပါပြီ။ Republican အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကအတီးပြုတ်ပြီးသားယာယီအတုံးစစ်ကိုအထက်လွှတ်တော်မှမဲခွဲဆုံးဖြတ်မှာပါ။အထက်လွှတ်တော်မှ Republican အမှတ်53ယောက်နဲ့အများစုဖြစ်ပေမဲ့အတုံးစစ်ဥပဒေကိုအတီးပြုတ်ပေးဖို့ထောက်ခံမယ်60ကျော်ရဖို့လိုအပ်ပြီးဒီမိုကရက်ထက်လွတ်တော်အမတ်အနည်းဆုံး၈ယောက်ရဲ့ထောက်ခံမဲ့လိုအပ်နေတာပါ။အခုဒီတော့ဒီမိုကရက်အမတ်တွေဘက်ကအစိုးရလုပ်ငန်းရပ်တန့်သွားတော့လိုလားနေပုံရတယ်ဆိုပြီးအထက်လွတ်တော် Republican ခေါင်းဆောင် John Thune ကအထက်လွတ်တော်မှာဒီကနေ့ပြောပါတယ်။အထက်လွတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကတော့ဒီမိုကရက်အမတ်တွေအပေးယူဆစ်ဆက်နှိမ့်နှံ့ရမှာပါဝင်တဲ့အရင်ကတင်ပြခဲ့ပူတဲ့ယာယီအသုံးစစ်ဥပဒေချမ်းကိုပဲအတည်ပြုဖို့အတွက်အထက်လွှတ်တော်ကိုတောင်းဆိုပါတယ်အစိုးရအသုံးစစ်အတည်ပြုပေးတဲ့လုပ်ငန်းဟာပါတီကြီးမျက်စလုံးနဲ့သက်ဆိုင်တဲ့အလုပ်ပါဒါပေမဲ့ Republican Party ကသူတို့သဘောတူခုတည်းနဲ့ဆုံးဖြတ်နေပြီး Democrat Party ဝင်တွေရဲ့သဘောထားကိုရယူခြင်းမရှိတဲ့အကြောင်းပြောပါတယ်